ဒီကနေ့နိုဝင်ဘာ24ရက်နေ့ကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာစက်တမ်အစစ်တစ်ခုတာဝန်ယူမဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တွေကတိပစ္စာပြုတဲ့အခမ်းအနားကျင်းပပါတယ်။ညပိုင်းမှာတော့သတင်းမီဒီယာကောင်စီဝင်တွေကိုဂုဏ်ပြုများစွာစာဝယ်ကျင်းပပေးပြီးအဲ့ဒီပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ပွဲမှာဒေါက်ဆန်းစုကြည်ကနှုတ်ခွန်းဆက်စကားပြောတဲ့အပြင်ကောင်စီဝင်တွေရှိတဲ့စပွဲဝိုင်းတွေစီသွားပြီးတော့လည်းစကားပြောဆိုပါတယ်။အဲ့ဒီညဒေါက်ဆန်းစုကြည်ပြောခဲ့တဲ့နှုတ်ခွန်းဆက်စကားဝိုင်းတချို့မှာမီဒီယာကောင်စီဝင်တွေနဲ့ပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးသူရဲ့မှတ်ချက်စားရည်နဲ့ပတ်သက်ပြီးဝေဖန်စရာရင်းခုန်စရာတွေထွက်ပေါ်ခဲ့တာတွေ့ရပါတယ်။အဲဒီညသတင်းမီဒီယာတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဘာတွေမှတ်ချက်ပေးခဲ့သလဲ။ဒေါက်ဆန်းစုကြည်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေနားလည်ပါရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
။ရောက်တော်စားပွဲမှာဒေါက်ဆန်းစုကြည်ကသတင်းဆိုတာအခုခေတ်မှာဆိုရှယ်မီဒီယာခေတ်ကျွန်တော်တို့ခေတ်ကသတင်းဌာနတွေကပဲသတင်းရနေတာဒီလိုဆိုရှယ်မီဒီယာဆိုတာမရှိတဲ့အခါကျတော့သတင်းဌာနတွေကိုပဲအားကိုးရတယ်အခုကျတော့သတင်းဌာနတွေရဲ့ဩဇာနဲ့ဆိုရှယ်မီဒီယာတွေရဲ့ဩဇာတွေပြိုင်နေတယ်လို့ကျွန်မဒီလိုပဲမြင်နေပြိုင်နေတဲ့အခါကျတော့ဘယ်သူနိုင်နေလဲဆိုတာပြောရခက်တယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ပြောတဲ့သတင်းဌာနတွေနဲ့ဆိုရှယ်မီဒီယာဆိုတာနှိုင်းယှဉ်လို့ရတဲ့အကြောင်းချင်းယာတွေမဟုတ်ကြပါဘူးသတင်းဌာနဆိုတာအများပြည်သူသိအောင်သတင်းတွေကိုစုံစမ်းဖော်ထုတ်တည်ဖြတ်ပြီးဖြန့်ဖြူးနေတဲ့လုပ်ငန်းဌာနပါသတင်းတွေကိုဖြန့်ဖြူးရမှာတော့ပုံနှိပ်ဆက်ကူရေဒီယိုရုပ်သံအင်တာနက်လိုင်းတွေမှာ website social media application စသဖြင့် platform မျိုးစုံသုံးပြီးဖြန့်ဖြူးတာမျိုးလုပ်ပါတယ်social media ဆိုတာကတော့သတင်းစာသားရုပ်ပုံအသံဗီဒီယိုစာရာတွေကိုဖြန့်ဖြူးရာလက်ခံရာအပြန်အလှန်ပြောဆိုရာ platform တွေတဲ့ကတခုပဲဖြစ်ပါတယ်။အဲ့ဒီ social media platform မှာလူပုဂ္ဂိုလ်တဦးချင်းဖြစ်စီအုပ်စုလိုက်ဖြစ်စီဌာနတစ်ခုအနေနဲ့ဖြစ်စီသတင်းတွေဖြန့်ဖြူးလက်ခံဖလှယ်နိုင်ကြပါတယ်။နမူနာအဖြစ်မြန်မာနိုင်ငံမှာရေပန်းအစားဆုံး Facebook social media တွေမှာလူပုဂ္ဂိုလ်တဦးချင်းစီနဲ့အုပ်စုလိုက်ပါဝင်အသုံးပြုနေကြသလိုသတင်းဌာနပေါင်းစုံအစိုးရဌာနဆိုင်ရာတက်မတော်အသင်းအဖွဲ့အစရှိသဖြင့်အားလုံးပါဝင်အသုံးပြုနေကြတာဖြစ်ပါတယ်။ social media လို့ဆိုလိုက်ရင်လူပုဂ္ဂိုလ်တွေရောသတင်းဌာနတွေရောအခြားဌာနဆိုင်ရာအဖွဲ့အစည်းအားလုံးပါဝင်သွားပြီးဖြစ်ပါတယ်။တကယ်လို့ဒေါက်ဆန်းစုကြည်အနေနဲ့နှိုင်းရှင်ခြင်းနဲ့ဆိုရင်အရင်ခေတ်ဟောင်းတုန်းကရှိခဲ့တဲ့ပုံတိရေဒီယိုရုပ်သံမီဒီယာတွေနဲ့အင်တာနက်ပေါ်ကဆိုရှယ်မီဒီယာဘေးပလက်ဖောင်းကတာမလဲနှိုင်းရှင်ကြည့်တာမျိုးဆိုရင်တော့သဘာဝကျပါလိမ့်မယ်။ဒီလိုမဟုတ်ရင်လည်းသတင်းဌာနတွေနဲ့သတင်းဌာနမဟုတ်တဲ့လူတွေအစိုးရဌာနဆိုင်ရာတွေအဖွဲ့အစည်းတွေရဲ့သတင်းထုတ်လုပ်ဖြန့်ဖြူးမှုပြည်သက်လက်ခံမှုဘယ်သူတာမလဲဘယ်သူကဩစာပို့ရှိမလဲနှိုင်းရှင်ကြည့်တာမျိုးဆိုရင်လည်းလုပ်လို့ရနိုင်ပါတယ်။အခုဒေါက်ဆန်းစုကြည်ကသတင်းဌာနနဲ့ platform တစ်ခုကိုနှိုင်းရှင်တာမှုမှားရွေးနဲ့နှိုင်းရှင်မှုလို့ဆိုနိုင်ပါတယ
်။နောက်တစ်ခုစကားဝိုင်းမှာဒေါက်ဆန်းစုကြည်ပြောတာက social media တွေကိုမယုံရသလို mainstream media တွေကိုလည်းမယုံရဘူးလို့ဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသူကသိမကြသေးရင်တော့ဒီတင်ကနာမည်ကြီး Guardian သတင်းစာမှာကမ္ဘောဒီးယားမှာနှိပ်စက်ခံနေရတဲ့ကလေးနှစ်ယောက်ရဲ့သတင်းဓာတ်ပုံကိုရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်တွေကညှင်းပန်းနေပုံအဖြစ်ဖော်ပြထားတာကိုဥပမာပေးပါတယ်။ဒီနေရာမှာဒေါက်ဆန်းစုကြည်အနေနဲ့ဆန်းစစ်ကြည့်ဖို့လိုတာက mainstream media တွေမှာဖော်ပြတဲ့သတင်းအများစုဟာအဲ့လိုမှားယွင်းမှုတွေကြီးပဲလားဒါမှမဟုတ်မကြမကြလားဒါမှမဟုတ်တခါတည်းလားဆန်းစစ်ကြည့်ဖို့ပါအလားတူသတင်းဌာနကမဟုတ်တဲ့ social media တွေဘောကဖော်ပြချက်ကရောအများစုဟာအမှားတွေလားပြည်စုံလားယုံကြည်ရသလားတခါတည်းမှပဲအမှားတွေပါနေသလားစသဖြင့်ဆန်းစစ်ကြည့်လိုက်တာနဲ့လွယ်လွယ်ကူကူအဖြေပေါ်သွားနိုင်ပါတယ
်နောက်တစ်ခုက right to information RTI ကိစ္စပါစကဝိုင်းတစ်ခုမှာဒေါက်ဆန်းစစ်ကြီးကသတင်းရင်းမြစ်ရှိတဲ့နေရာသတင်းဌာနတွေကိုတွားခွင့်ပေးတိုင်းလဲသတင်းကိုအမှန်တိုင်းရေးချင်မှရေးမှာပေါ့ဆိုပြီးမှတ်ချက်ပေးတယ်လို့ဆိုနိုင်ပါတယ်။ဒီနေရာမှာလဲဒေါက်ဆန်းစစ်ကြီးရွေးချော်နေတယ်လို့သုံးသပ်နိုင်ပါတယ်။တကယ်တော့ right to information ဆိုတာဟာပြည်သူတွေရဲ့သိပိုင်ခွင့်ကိစ္စပါ။ဒီမိုကရေစီနိုင်ငံတစ်ခုမှာပြည်သူတွေဟာအစိုးရစီကနေလျှို့ဝှက်ထားတာမဟုတ်တဲ့သတင်းအချက်အလက်တွေသိပိုင်ခွင့်ရှိပါတယ်။ဥပမာအခုဘယ်လိုဆောင်ရမလဲ၊နိုင်ငံကူးလက်မှတ်ဘယ်လိုလုပ်ရမလဲ၊အစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနိုင်အစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနေသလဲ၊ဘယ်နေရာမှာဘယ်သူတွေကိုဘာလုပ်ငန်းတွေလုပ်ပိုင်ခွင့်ပေးထားလဲစသဖြင့်အစိုးရစီကတရင်အချက်လက်သိပိုင်ခွင့်ကိစ္စပါ။ပြည်သူတွေကသိချင်တယ်ဆိုရင်အဲ့ဒီလိုအချက်လက်မျိုးကိုအစိုးရဌာနဆိုင်ရာတွေဘက်ကထုတ်ပြန်ပေးရမယ်ဆိုတဲ့သဘောပါ။ လက်ရှိမြန်မာနိုင်ငံမှာ right to information ဥပဒေမရှိသေးတာကြောင့်ဌာနဆိုင်ရာတွေဟာသတင်းအချက်အလက်တွေကိုပေးချင်ပေးမယ်မပေးချင်လည်းမပေးဘဲနေနိုင်တဲ့သဘောဖြစ်နေပြီးအာဂရိလိုက်စားမှုအပါအဝင်တည်သူတွေအတွက်အခက်အခဲပေါင်းများစွာပေါ်ပေါက်နေတာဖြစ်ပါတယ်။ဒါဟာသတင်းမီဒီယာသမားတွေနဲ့တော့ဒိုက်ရိုက်သက်ဆိုင်တာမျိုးတော့မဟုတ်ပါဘူး။ဒေါက်ဆန်စကြီးရဲ့အဲ့ဒီလိုမှတ်ချက်ပေးတာနေတဲ့စဉ်သူဟာသတင်းမီဒီယာသမားတွေရဲ့တာဝန်ကိုအသေးစားသဘောမပေါက်သတင်းမီဒီယာတွေကိုမယုံကြည်ဘူးဆိုတဲ့ကောက်ချက်မျိုးပေါ်ပေါက်လာတာပါမှမဆန်ပါဘူးဒီလိုပြောလိုက်လို့မြန်မာသတင်းမီဒီယာလောကဟာ၆ပြည်ကင်းတန်းလဲစင်ဖြစ်နေတယ်လို့ဆိုလိုက်တာမဟုတ်ပါဘူးစစ်အာဏာရှင်တွေဖွဲ့စည်းပေးခဲ့တဲ့စာပေကင်ပီတိုင်းလို့ခေါ်တဲ့စင်စာဖွဲ့ကိုရုပ်သိမ်းလိုက်တဲ့2012နှစ်လည်းမှစတင်ရတဲ့မြန်မာမီဒီယာလုပ်ငန်းသက်တမ်းဟာအလို့ကိုတူတောင်းပါသေးတယ်။စနစ်တကျတင်ကြားခွင့်ရခဲ့တဲ့ပညာရေးပြည့်ဝတဲ့ဂျာနယ်လစ်တွေလည်းအလို့မဲနေသလိုသတင်းမီဒီယာလုပ်ငန်းတွေမှာလုပ်ကိုင်နေသူတွေဟာဆိုးရွားလာတဲ့ပညာရေးစနစ်အောက်မှာကြီးကြီးလာကြသူတွေဖြစ်နေတယ်ဆိုတာကိုလည်းမမေ့ဖို့လိုပါတယ်
။တစ်ဆက်တည်းသတင်းမီဒီယာလုပ်ငန်းတွေမှာလည်းအားနည်းချက်တွေအများကြီးပါ။အထူးသဖြင့်မီဒီယာလောကရဲ့ကိုယ့်ကိုယ်ကိုဝေဖန်ရေးအလို့အားနည်းနေတာမျိုးပါ။ဒေါက်ဆန်စုကြည်လိုနိုင်ငံကိုဦးဆောင်သူတယောက်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေကိုအမှန်တိုင်းနားလည်သိပေမဲ့တကယ်ပြည်ပဝနားမလည်ဘူးဆိုရင်လည်းဘာမှထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။သူကသူ့နိုင်ငံရဲ့အလုပ်သူလုပ်နေသလိုမီဒီယာသမားတွေကလည်းကျင့်ဝတ်လိုက်တာမှု professional ပြည်သားမှုတွေကနေတဲ့ဆက်ပြည်သူလူထုယုံကြည်မှုရအောင်ကြိုးစားဖို့ပဲလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။